ထိုင်းနိုင်ငံရတ်ချ်ပူရီဆေးရုံမှာယင်မတော်တဆမှုနဲ့ရောက်ရှိလာပြီးသေဆုံးသွားခဲ့တဲ့မြန်မာအလုံသမားတဦးကလူ73ယောက်အတွက်ခန္ဓာကိုယ်အစိတ်အပိုင်းနဲ့လှူဒါန်းမှုလုပ်ခဲ့တဲ့အကြောင်းရတ်ချ်ပူရီဆေးရုံကသတင်းထုတ်ပြန်ခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှကဆက်ပြောပြမှာပ
ါထိုင်းနိုင်ငံရတ်ချ်ပူရီမြို့နယ်အတွင်းကကြက်ချံလုပ်ငန်းမှာအလုပ်လုပ်ကြနေတဲ့အသက်29နှစ်အရွယ်ကိုတန့်စင်တွန်းဟာရင်မတော်တဆတိုက်မှုဖြစ်ပွားပြီးသူ့ရဲ့ခန္ဓာအစိတ်ပိုင်းတွေကိုအသက်ရှင်နေသူတွေအတွက်အသုံးပြုနိုင်အောင်လှူဒန်းသွားခဲ့တယ်ဆိုပြီးအလို့သမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်။ရင်တိုက်မှုတစ်ခုကြောင့်ရက်စပူဒီပြည်နယ်ဆေးရုံမှာအသက်ဆုံးရှုံးသွားတဲ့ကြက်ချံလုပ်သားသူဖြစ်တဲ့အသက်29နှစ်အရွယ်မောင်တန့်စင်တွန်းဟာသူ့ရဲ့ကိုယ်ရင်ကအစိတ်ပိုင်းတွေကိုလူစသုံးအတွက်ရက်စပူဒီပြည်နယ်ဆေးရုံကြီးမှာလူဒန်းပေးခဲ့ပါတယ်ဗျာအဲ့လိုလူဒန်းခဲ့တဲ့ဆိုတဲ့အကြောင်းကိုလည်းရက်စပူဒီပြည်နယ်ဆေးရုံကြီးရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်ဗျာဒီခင်းဖြစ်စဉ်ကတော့ပြီးခဲ့တဲ့2023ခုဇန်နဝါရီလ3ရက်နေ့မှာတန့်စင်တော်မောင်းနေလာတဲ့စိုက်ကဲနဲ့အခြားဘက်ကလာတဲ့ပစ်ကတ်မော်တော်ကားတို့ယင်ဆိုင်တိုက်မိပြီးတော့မောင်းတန့်စင်တော်ဟာရက်စပူဒီပြည်နယ်ဆေးရုံကြီးကိုရောက်ရှိလာတဲ့အချိန်မှာအခြေတို့အတွင်းမှာပဲသူဟာအသေးအံအခြေအနေအဆင့်ကိုရောက်ရှိသွားခဲ့တာပေါ့ဗျာ
ကာမတော်တစားဖြစ်ပြီးရောက်ရှိလာတဲ့မြန်မာလူသမားကိုအုံနောက်ကိုဓာတ်မှန်ရိုက်တာလေဘင်းရိုးတွေကိုစစ်ဆေးတာတွေလုပ်ခဲ့ပြီးအခြေအနေစိုးနေတဲ့လူနာဖြစ်တာကြောင့်မိသားစုထံအကြောင်းကြားပြီးခန္ဓာအစိတ်ပိုင်းတွေကိုလှူဒန်းပေးဖို့ဆေးရုံကမေတ္တာရက်ခံခဲ့တယ်လို့လည်းဆိုပါတယ်မြန်မာလူသမားမိသားစုကလည်းတေဆုံးသူရဲ့ဆန္ဒအတိုင်းလှူဒန်းပေးခဲ့ရမှာလူ73ဦးအတွက်မျက်လုံးအယိုးနဲ့တ िश ူးတွေကိုလှူဒန်းခဲ့တယ်လို့လည်းဆိုပါတယ
်အဲ့လိုနဲ့လူနာအသက်ရှင်နေတုန်းမှာအခါခွင့်ကြုံမယ်ဆိုရင်သူ့ရဲ့ကိုယ်ငါအစိတ်တိုင်းတွေကိုလှူဒန်းသွားခဲ့ဖို့သူ့မိသားစုကိုမှာကြားခါခဲ့တဲ့အတိုင်းလဲဆရာဝန်ဒီဘရာဇူရီပြည်နယ်ဆေးရုံဆရာဝန်ဘက်ကိုလှူဒန်းနိုင်ခဲ့တဲ့အစိတ်တိုင်းတွေကိုလည်းခွဲစိတ်ရယူကြပါဗျာအဲ့တော့ဆရာဝန်တွေကဘယ်အရူယူလဲဆိုတော့မျက်လုံးတစ်စုံယူတယ်ဗျာအယိုးနဲ့တ िश ူးစစ်တခုယူတယ်ပေါ့ဗျာ
ရက်စပူဒီဆေးရုံကြီးကနေတစ်ဆင့်မျိုးလုံးတစ်စုံကိုတော့ထိုင်းကျက်ချင်ဒီအဖွဲ့ချုပ်တန်ဆက်လက်လှူဒန်းခဲ့ပြီးအယိုးနဲ့တ िश ူးကိုတော့ဘန်ကောက်ကတော်ဝင်ဇီဝတ िश ူးဌာနကိုပေးပို့ခဲ့ပါတယ်။အလားတူဖြစ်ရမျိုးတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့တုန်းကလည်းချင်းမိုင်မြို့မှာအသက်43နှစ်အရွယ်မြန်မာလူသမားအမျိုးသားတဦးဟာမတော်တဆဖြစ်ရကြောင့်အုံနောက်တည်ဆုံးသွားခဲ့ပြီးသူတည်ဆုံးသွားတဲ့အချိန်မှာသူ့ရဲ့ခန္ဓာအစိတ်ပိုင်းတွေဖြစ်တဲ့မျက်လုံးနဲ့ကြောက်ကတ်တို့ကိုတခြားလူတွေအတွက်အသုံးပြုနိုင်ဖို့အတွက်သူ့ရဲ့မိသားစုကလှူဒန်းပေးခဲ့ပါတယ်ရှင်